မြန်မာနိုင်ငံမှာကိုဗစ်ကပ်ရောဂါကူးစက်မှုတွေအများဆုံးကြုံနေရတဲ့ရန်ကုန်တိုင်းအတွင်းဖြားနာဖို့အခမဲ့စည်းကမ်းတွေမှာလာရောက်ပြသသူတွေတိုးလာနေတာကြောင့်အခက်အခဲတွေကြုံနေရတဲ့အကြောင်းပြောပြပါမယ်။ကျွန်မကတော့စုစုပါ။ပြည်တွင်းကိုဗစ်အတည်ပြုလူနာတွေကပိုးရိပ်သူဥယျာဉ်ထက်ဝက်ကျော်မကရှိနေတဲ့ရန်ကုန်တိုင်းကမြို့နယ်လိုက်ဖွင့်လှစ်ထားတဲ့ဖြားနာဖို့စည်းကမ်းတွေမှာလာရောက်ပြသတဲ့သူတိုးလာနေတာကြောင့်နောက်ထပ်တိုးချဲ့မှုပြင်ဆင်နေပါတယ်။ကိုဗစ်ရောဂါကာဝင်နိုင်မှုရည်ရွယ်ချက်နဲ့ဖွင့်လှစ်ထားတဲ့ဒီအခမဲ့စည်းကမ်းတွေကဆေးရုံနဲ့တွဲထားတဲ့အင်းစိန်မြောက်ကလာနဲ့ဗိုလ်တထောင်မြို့နယ်ကဖြားနာကူစည်းကမ်းတွေမှာတော့တန်နေရလူနာတွေစီကနေဆွတ်ပြူစစ်ဆေးပေးနေပါတယ်။ဒါပေမဲ့လည်းလာရောက်ပြသတဲ့လူနာတွေတိုးလာတာနဲ့အမျှမြင်းမြန်းဆန်းဆန်းစစ်ဆေးနိုင်မှုလိုအပ်တယ်လို့လည်းရန်ကုန်တိုင်းဖြားနာကူအခမဲ့စည်းကမ်းတွေရဲ့ပြန်ကြားရေးတာဝန်ထမ်းဒေါက်တာနေမင်းထက်ကပြောပါတယ်
။ဒီဆယ်လပိုင်းလာဇန်တဲ့စရင်တော့မဆိုးတလောက်လေးပေါ့။အနေငယ်လေးရောနည်းနည်းကြော့သားတယ်လို့ရှိတယ်။ဒါပေမဲ့လည်းတချို့ရက်တွေကတော့ဒုံရင်ကဒုံရင်လည်းများနေသေးတယ်နော်။ Fever Clinic ကတော့ကျွန်တော်ထုံးစံတိုင်းသွားနေတယ်။ဒါပေမဲ့ကျွန်တော် Fever Clinic တွေအားလုံးကိုတက်ဆန်တာလုပ်ခွင့်ကိုရန်ကုန်တိုင်းက permission မပေးသေးဘူးနော်။အမြင်ပြမှာကြုံတွေ့နေရတဲ့ဟိုလက်တလောဟာကြတော့ဘယ်လိုလဲဆိုတော့ကျွန်တော်တို့ကဒီ Rapid Test Kit တွေလည်းပေါ်လာတော့ကျွန်တော်တို့ကမြင်မြန်စစ်ဆင်ကျင်တယ်ဗျာ။အခုဆိုလည်းဒီ Quarantine Center ကြီးလည်းရှိနေပြီ။ဒီကိုဗစ်စင်တာကြီးလည်းရှိနေပြီ။မြန်မြန်စစ်ဆေးကြတယ်၊မြန်မြန်တွေ့ကြတယ်၊မြန်မြန်ကုပေးကြတယ်ပေါ့နော်။အဲ့တော့ Fever Clinic တွေမှာဒီ Rapid Test Kit တွေဆက်လို့မရသေးတော့အမှန်တမ်းပြန်ကျွန်တော်အနေနဲ့အားမရဘူး
။ယောဂကုသမှုတွေအများဆုံးရှင်နေရတယ်ရန်ကုန်တိုင်းတွေကဝေဘာကြီးဖောင်ကြီးနဲ့တောင်ကလာပါဆေးရုံတွေမှာကိုဗစ်လူနာတွေကိုအဓိကထားကုသပေးနေပြီးရန်ကုန်ဆေးရုံကြီးအပါဝင်မြောက်ကလာအင်းစိန်နဲ့တင်ငန်းကျွတ်ဆံများဆေးရုံကြီးတွေမှာလည်းထပ်တူကုသမှုပေးနေတာပါ။ရန်ကုန်တိုင်းမှာရှိတဲ့ကိုဗစ်ကူးသရေးဌာနတွေနဲ့စင်တာတွေမှာလှုပ်ရှားပေးနေသူအပါအဝင်ကိုဗစ်တန်တရားလူနာတင်ရင်တွေမှာပါလိုက်ပါဆောင်ရွက်နေတဲ့စေတနာဝန်ထမ်းကတော့တသောင်းကျော်ရှိနေပါတယ်။တချိန်ထဲမှာပဲယောဂလက္ခဏာမပြင်းထန်သူတွေနဲ့တန်တရားလူနာတွေကိုထားဖို့တိုးချဲ့ထားတဲ့စင်တာတွေမှာတော့စေတနာဝန်ထမ်းလှုပ်ရှားပေးတွေလိုအပ်နေပါတယ်။လူဝင်အားလိုအပ်ချက်ရှိနေလို့အလှည့်ကျစနစ်နဲ့ကူညီနေရတယ်လို့စေတနာဝန်ထမ်းတွေကိုဦးဆောင်နေသူကိုတီငိမ့်မင်းကပြောပါတယ်။
လူနာဥယျာဉ်ရောပုံမှန် rate ပဲဖြစ်နေတာပါလေ။အကျန်းကျဆင်းတယ်လို့လည်းပြောနေကြတယ်။ကျွန်တော်တို့လည်းကျွန်တော်ကရင်းနိုင်နေကြမှာဆိုတော့ရင်းတန်းနေတဲ့အဆင်မရှိသေးတာ။အပေါ်လည်းမတက်တော့အောက်လည်းမဆင်းတော့ပုံမှန် rate လေးတခုမှအနယ်လေးညင်နေဆိုတဲ့ဟာလည်းရှိသေးတာလေ။ဆိုတော့ဟိုအများကြီးလည်းကျွန်တော်ကြိုးစားနေလို့ရှိနေတယ်။ထိထင်းနေရဆိုတဲ့အဆင်မရှိသေးတာကြာ။ damage တွေပြရတယ်ကမှမလို့နေရာရဲ့လိုအပ်ချက်ကရှိတယ်။ဘာကြောင့်လဲဆိုတော့ကြာပြီးတော့ကြာပြီးတော့ပြန်မရရင်ဝန်ထမ်းတွေလည်းတော်တော်လေးပြိုင်နေတယ်။ကျွန်တော် volunteer တွေပြိုင်တော့ကျွန်တော်အဲ့တဲ့ run ပေးရတဲ့ပုံစံကျွန်တော်ပြန်လုပ်နေရတာ။တောင်ပေးကျွန်တော်မပြီးသေးဘူး။ဘာဖြစ်ဖြစ်ကျွန်တော်လောကတရားရှိနေမှာပဲလေ
။ကျမ်းမာရင်းနဲ့အကစားဝင်ကြီးဌာနရဲ့ဒီနေ့မွန်လယ်ပိုင်းထုတ်ပြန်ပြီးချိန်အထိဆိုပြည်တွင်းမှာအတည်ပြုလူနာပေါင်း 38,502 ဦးရှိနေပြီးသေဆုံးသူကတော့ 945 ဦးရှိနေပါတယ်။သေဆုံးသူတွေရဲ့ 95 ရာခိုင်နှုန်းလောက်ကနာတာရှိယောဂအခန်းရှိသူတွေဖြစ်နေပြီးအသက်ကြီးသူတွေနဲ့ယောဂအခန်းရှိသူတွေပိုပြီးသတိရှိကြဖို့ကျမ်းမာရင်းနဲ့အကစားဝင်ကြီးဌာနကတိုက်တွန်းထားပါသေးရှင်။ကျမကတော့စုစုပါရန်ကုန်မြို့ကနေသတင်းပေးပို့ထားပါတယ်။